ခန်းကြီး33အငယ်1မှ6မောရှေနှင့်အာယုံစီရင်၍အဲဂုတုပြည်မှထွက်လာသောဣဒရေလအမျိုးသားအလုံးရင်းတို့သည်ခရီးသွားခြင်းအကြောင်းအရာများကိုဒါဝရဖျားအမိန့်တော်အတိုင်းမောရှေမှတ်သား၍ထိုခရီးသွားခြင်းအကြောင်းအရာပါသောစီရင်ဟုမူကားပထမလ35ရက်နေ့၌ယမတက်မြို့မှထွက်လာကြ၏ပတ္တကာဘွဲကိုခံပြီးသောနောက်နေပြန်နေ၌ဣဒရေလအမျိုးသားတို့သည်အဂုတ်ထုလူအပေါင်းတို့ရှေ့မှဝါကျွားသောအချင်းရံနှင့်ထွက်လာကြ၏အကြောင်းမူကားဒါဝရဖျားဒဏ်ခတ်တော်မူသောတာဥအပေါင်းတို့ကိုအဂုတ်ထုလူတို့သည်တင်းကြိုရကြ၏သူတို့၏ဖျားများကိုလည်းဒါဝရဖျားသည်တရားစီရင်တော်မူ၏ဣဒရေလအမျိုးသားတို့သည်ယမတက်မြို့မှပြောင်း၍ဒုက္ခအရ၌စခန်းချကြ၏ဒုက္ခရမှပြောင်း၍ဒေါသနာအေတံမြို့၌စကန်းချကြ၏
အငယ်9မှ49
အေတံမြို့မှပြောင်း၍ဘာလစေဖုံမြို့ရှိမှရှိသောပိဟဟိယုမြို့တို့တဖန်လေ၍မိဂဒေါလမြို့ရှိ၌စကန်းချကြ၏ပိဟဟိယုမြို့မှပြောင်း၍ပင်လေအလေ၌ရှောက်သွားသဖြင့်အေတံတောသို့ရောက်၍ထိုတိုးတဲ့၌သုံးရခရီးသွားပြီးလင်မာရအရ၌စခန်းချကြ၏မာရအရမှပြောင်း၍ရေတွင်း12တွင်းနှင့်စွန်ပလွန်ပင်80ရှိသောအေးလင်ရွာသို့ရောက်၍စခန်းချကြ၏အေးလင်ရွာမှပြောင်း၍အေးလုံပင်လယ်နားမှစခန်းချကြ၏အေးလုံပင်လယ်မှပြောင်း၍သိမ်တော်၌စခန်းချကြ၏သိမ်တော်မှပြောင်း၍ဒေါဖကာရ၌စခန်းချကြ၏ဒေါဖကအရမပြောင်း၍အာလုရှတ်အရ၌စခန်းချကြ၏အာလုရှတ်အရမပြောင်း၍လူများတောက်เสียရေမရှိသောရေဖြစ်တဲ့အရ၌စခန်းချကြ၏ရေဖြစ်တဲ့အရမပြောင်း၍တိနာတော်၌စခန်းချကြ၏တိနာတော်မှပြောင်း၍ကိပြုတ်ဟတ်တဝါအရ၌စခန်းချကြ၏ကိပြုတ်ဟတ်တဝါအရမပြောင်း၍ဟာစယုတ်အရ၌စခန်းချကြ၏ဟံဇယုတ်အရမပြောင်း၍ဤတမအရ၌စခန်းချကြ၏ဤတမအရမပြောင်း၍ရေမွန်ဖာရက်၌စခန်းချကြ၏ရေမွန်ဖာရက်အရမပြောင်း၍လိဗနယွာ၌စခန်းချကြ၏လိဗနယွာမှပြောင်း၍ဤတအရ၌စခန်းချကြ၏ဤတအရမပြောင်း၍ကေဟလာတအရ၌စခန်းချကြ၏ကေဟလာတအရမပြောင်း၍ရှာဖာတောင်၌စခန်းချကြ၏ရှာဖန်တောင်မှပြောင်း၍ဟာရဒတ်အရ၌စခန်းချကြ၏ဟာရဒတ်အရမှပြောင်း၍မက်ကလုတ်အရ၌စခန်းချကြ၏မက်ကလုတ်အရမှပြောင်း၍တာဟတ်အရ၌စခန်းချကြ၏တာဟတ်အရမှပြောင်း၍တာရတ်အရ၌စခန်းချကြ၏တာရတ်အရမှပြောင်း၍မိတကာအရ၌စခန်းချကြ၏မိတကာအရမှပြောင်း၍ဟာရှမောနရက်၌စခန်းချကြ၏ဟာရှမောနရက်မှပြောင်း၍မောတရုရက်၌စခန်းချကြ၏မောတရုရက်မှပြောင်း၍ဘေယံကံရက်၌စခန်းချကြ၏ဘေယံကံရက်မှပြောင်း၍ဟောရဂိကရက်၌စခန်းချကြ၏ဟောရဂိကရက်မှပြောင်း၍ယုဘတရက်၌စခန်းချကြ၏ယုဘတရက်မှပြောင်း၍အေဘျောနရက်၌စခန်းချကြ၏ဣဗျောနအရမပြောင်း၍ဣဇယုံဂါဘာအရ၌စခန်းချကြ၏ဣဇယုံဂါဘာအရမပြောင်း၍ဇီနာတောကာဒီရှအရ၌စခန်းချကြ၏ကာဒီရှအရမပြောင်း၍ဧဒုံပြည်အနားမှာဟောရတောင်၌စခန်းချကြ၏ဣတေလအမျိုးသားတို့သည်အဲဂရုပြည်မှထွက်သောနောက်တက်ကိ40ပစ္စမလပထမနေ့ရက်၌ဒါဝရဖျားအမိန့်တော်ရှိသည့်အတိုင်းယေဘရဟိတ်အာယုန်သည်ဟောရတောင်ပေါ်သို့တက်၍အနိစ္စရောက်လေ၏အာယုန်သည်ဟောရတောင်ပေါ်မှအနိစ္စရောက်သောအခါအသက်123နှစ်ရှိသည်ခန္ဓာပြည်တောင်ပိုင်း၌နေသောခန္ဓာနိရှင်မင်းအာရတ်သည်ဣတေလအမျိုးသားယောက်ျောင်းကိုကြားလေ၏သူတို့သည်ဟောရတောင်မှပြောင်း၍ဇာလမောနအရ၌စခန်းချကြ၏ဇာလမောနအရမပြောင်း၍ပုနုအရ၌စခန်းချကြ၏ပုနုအရမပြောင်း၍ဩဘုအရ၌စခန်းချကြ၏ဩဘုအရမပြောင်း၍ ဣဇာဘာရင်အရက်၌စခန်းချကြ၏ဣဇာဘာရင်အရက်မှပြောင်း၍ဒီဘုံကတ်အရက်၌စခန်းချကြ၏ဒီဘုံကတ်အရက်မှပြောင်း၍အာလမုံဒီပလတ်တိန်အရက်၌စခန်းချကြ၏အာလမုံဒီပလတ်တိန်အရက်မှပြောင်း၍နေဘောတောင်ရှိတွင်အာဘရင်တောင်ရိုး၌စခန်းချကြ၏အာဘရင်တောင်ရိုးမှပြောင်း၍မောဘလွင်ပြင်ယော်ဒန်မြစ်နားယေရိခိုမြို့တစ်ဖက်၌စခန်းချကြ၏ထို့သောမောဘလွင်ပြင်ယော်ဒန်မြစ်နားမှဘဲယေရှိမုတ်မြို့မှအာဘေလရှိတ်တိမ်မြို့တိုင်အောင်စခန်းချကြ၏အငယ်50မှ56မောဘလွင်ပြင်ယော်ဒန်မြစ်နားယေရိခိုမြို့တစ်ဖက်၌ဒါဝိဒ်ဖျားသည်မောရှေကိုခေါ်၍တင်ဒီဣဒရေလအမျိုးသားတို့အားဆင့်ဆိုရမည်မှာတင်တို့သည်ယော်ဒန်မြစ်ကိုကူး၍ခါနန်ပြည်သို့ရောက်ကြသောအခါထိုပြည်သူပြည်သားအပေါင်းတို့ကိုနှင်ထုတ်ရကြမည်သူတို့ရေသောအယုတ်သုံးသောယုတ်ထုစင်းသူရှိသည်မြတ်တို့ကိုဖျက်ရကြမည်သူတို့လုတ်သောဂုံရှိသည်မြတ်တို့ကိုဖြိုချရကြမည်ထိုပြည်ကိုတင်တို့အားငါအပိုင်ပေးသောကြောင့်ထိုပြည်သားတို့ကိုနှင်ထုတ်၍တင်တို့ကိုယ်တိုင်နေရကြမည်တင်တို့အဆွေမျိုးတို့အားစည်းတံချ၍ထိုမြေကိုဝေရမည်လူများလျင်များသောမြေလူနည်းလျင်နည်းသောမြေကိုပေးရမည်အသီးအသီးတို့သည်စည်းတံချသည့်အတိုင်းဘိုးဘအမျိုးအနွယ်အလိုက်အမွေခံရကြမည်တင်တို့သည်ထိုပြည်သူပြည်သားတို့ကိုအကုန်စင်မနှင်ထုတ်လျင်ကြံကျွင်းသောသူတို့သည်တင်တို့မျက်စိ၌အပြားကဲ့သို့၎င်းတင်တို့နံပေး၌စူးကဲ့သို့၎င်းဖြစ်၍တင်တို့နေသောပြည်မှာတင်တို့ကိုနှောက်ရှက်ကြလိမ့်မည်ထိုမှာတပါသူတို့အားငါချမ်းစီသည့်အတိုင်းတင်တို့ကိုငါပြုမည်ဟုမိန့်တော်မူ၏